2012ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပထမဆုံးအကြိမ်ကျင်းပတဲ့သမ္မတလောင်းနှစ်ဦးရဲ့စကားဆစ်ထိုးပွဲမှာလက်ရှိသမ္မတဘရက်အိုဘားမားရဲ့စီးပွားရေး၊ကျန်းမာရေးစောင့်ရှောက်မှုပညာရေးနဲ့အစိုးရရဲ့အခမ်းအနားအပေါ်မှာရှင်ပြိုင်ဘက် Republican သမ္မတလောင်း Mitt Romney ကတိုက်ခိုက်ပြောဆိုသွားပါတယ်။တစ်ချိန်လုံးက Massachusetts ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးအဟောင်းဖြစ်ခဲ့သူ Mr. Romney က Mr. Obama ရဲ့အခွန်စည်းချက်မှုတွန်းပြမှုနဲ့အစိုးရအသုံးစရိတ်လျှော့ချဖို့ဆိုတဲ့အချက်တွေဟာအမေရိကန်ရဲ့စီးပွားရေးကိုပြောင်းစုဘတ်ဂျက်လုံငွေပြနေမှုကိုပါပို့ပြီးတော့ဆိုးရွားသွားစေလိမ့်မယ်လို့ပြောဆိုသွားပါတယ်။ဒါပေမဲ့သမ္မတဥပမာကလည်း Mr. Romney ရဲ့အထူးသဖြင့်ချမ်းသာကြွယ်ဝသူတွေအပေါ်အခွန်စည်းကြမှုကိုလျှော့ချမယ်ဆိုတဲ့အစီအစဉ်ဟာတိုင်းပြည်အတွင်းအရေးတကြီးလှုပ်ရှားရှိတဲ့လုပ်ငန်းတွေကိုထိခိုက်လိမ့်မယ်ဆိုပြီးတော့ခြေပပြောဆိုလိုက်ပါတယ်။ Mr. Romney ကပထမဦးဆုံးကျင်းပြလို့တဲ့မဲဆွယ်စကားစစ်ထိုးပွဲရဲ့အဖွင့်စကားပြောဆိုရမှာတရုတ်နိုင်ငံအနေနဲ့မတမာမှုပြုလုပ်လာခဲ့ရင်ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒီ Republican သမ္မတလောင်းရဲ့တုံ့နှုံပြောဆိုသွားတဲ့စကားဟာပြောရိုးပြောစဉ်ရှိတဲ့စကားမျိုးတော့မဟုတ်ပါဘူး။သူသာရွေးကောက်တင်မြှောက်ခံရမယ်ဆိုရင်ပထမဦးဆုံးတာဝန်ယူတဲ့နေ့မှာပဲတရုတ်နိုင်ငံရဲ့ငွေကြေးတန်ဖိုးကိစ္စကိုကင်တွယ်မယ်လို့ကတိပြုလိုက်ပါတယ်။သူ့ရဲ့ပြင်ပလက်ရှိသမ္မတဘရက်အိုဘားမားကလည်းတရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်ကျမဆောင်ရွက်သွားမယ်လို့ပြောပါတယ်ပြီးခဲ့တဲ့လအတွင်းတရုတ်နိုင်ငံရဲ့ပြပကားတင်ပို့မှုကိစ္စနဲ့ကိစ္စမမျှတမှုရှိတာနဲ့ပတ်သက်ပြီးတော့မစ္စတာအိုဘားမားရဲ့အဆိုအရကကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကိုတိုင်ကြားခဲ့ပါသေးတယ်